မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမခင်ပြထွေးပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသရင်းတောင်ကိုရီးယားနိုင်ငံတွေမှာဒီကိနောက်ထပ်ရောဂါပိုးကူးစက်တဲ့သူတွေတိုးလာနေပြီးတော့ဒီအခြေအနေကြောင့်ပဲကမ္ဘာတဝန်းအစုချေရာဈေးကွက်တွေမှာလည်းအကြီးအကျယ်ကျဆင်းလာပါတယ်။နောက်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားမှာအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိသွားနိုင်ဖို့ဆွေးနွေးနေတဲ့အကြောင်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူပြောပြပေးသွားပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ကြရမယ့်သတင်းလွှာလေးထဲမှာပြည်တွင်းပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်မှုတွေအကြောင်းနောက်ဆုံးအခြေအနေတွေကိုဇက်တိုက်နားဆင်ကြရမှာဖြစ်ပြီးဒီထဲမှာတော့မြန်မာပြည်ထဲမှာစောင့်ကြည့်စစ်ဆေးနေတဲ့အခြေအနေကိုအခုလိုသိရမှာပါ
။စောင့်ကြည့်လူနာလည်းဆက်မရှိပါဘူး။စောင့်ကြည့်လူနာဖြစ်သမှတ်ကူတဲ့လူနာဖြစ်လည်းမရှိပါဘူး။ဘူးဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာတော့ COVID-19 ရောဂါတစ်ခွဲတည်း
ကူးဖြတ်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူရဲ့ VOA ကိုဖြေကြားချက်နဲ့အတူအမေရိကန်ပြည်ထောင်စုကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကို Skype ကနေတဆင့်ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးပါပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်မှုဖြစ်လာသေးလဲဆိုတာကိုလည်းသိကြရပါမယ်ရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေတာရင်းတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်တဲ့သူတွေတိုးလာနေပြီးတော့ကမ္ဘာတဝန်းအစုချေရာဈေးကွက်မှာလည်းရိုက်ခတ်မှုတွေရှိလာပါတယ်။ဒီကမ္ဘာတဝန်းမှာရှိတဲ့အစုချေရာဈေးတွေတိတိတသားကျဆင်းလာခဲ့တယ်လို့ပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာ3,500ရန်ပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်တော်ကိုတောင်းဆိုထားပါတယ်။ဂျပန်အစုချေရာဈေးတွေကတော့ဒီကနေ့မှ2ရက်ဆက်တိုက်ရှုံးပေါ်ခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလိုအပ်တာမှန်သမျှကိုဝိုင်းဝန်းဆောင်ရွက်သွားကြဖို့ကုလသမဂ္ဂအထူးမှချုပ်အန်တိုနီယိုဂူတရက်စ်ကလည်းကမ္ဘာတဝန်းကအစိုးရတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်ဒီကနေ့မှာသေဆုံးသူ82ဦးနဲ့ကူးစက်ခံရသူ508ဦးထပ်တိုးလာတာကြောင့်ဒီဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ခဲ့တဲ့လွန်ခဲ့တဲ့2လကစလို့အခုဆိုရင်နိုင်ငံအတွင်းမှာသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရသူကတော့9,500ကျော်သွားပါပြီ။တရုတ်နိုင်ငံအပြင်ဘက်ကူးစက်မှုတွေမှာတော့တောင်ကိုရီးယားနိုင်ငံမှာအဆိုးအဆုံးရှိနေတာပါ။သေဆုံးသူ12ဦးနဲ့ကူးစက်ခံရသူ1000လောက်ရှိနေတာဖြစ်ပါတယ်။ယောဂါပြန့်နှံ့ဖြစ်ပွားမှုတွေကိုဟန့်ကြားဖို့အတွက်ဒီနှစ်စာသင်နှစ်အစကိုရက်နောက်ဆုတ်ချပြီးတော့လူတွေအနေနဲ့ဖျားနာတာဒါမှမဟုတ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုခုခံစားရရင်နေအိမ်တွေထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းချပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာကမ္ဘာနိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးတော့အရေးပေါ်စောင့်ကြည့်ရမယ့်အခြေအနေတစ်ရပ်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားတာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအတော့ကိုဆိုးဝါးနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောဆိုလိုက်ပါတယ်
။정부는범국가적역량을모아대국정부과함께바이러스와의싸움에서
အခြေအနေတွေအတော့ကိုဆိုးဝါးနေတဲ့အတွက်အထူးကန့်သတ်ဆုံးအဖြစ်ကြေညာရုံနဲ့မလုံလောက်တော့ဘူးလို့သမ္မတမွန်ဂျေအင်ကပြောဆိုသွားတာပါ။ယောဂါကူးစက်ပြန့်နှံ့နေတဲ့ဒေဂူးမြို့ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတမွန်ကယောဂါတိုက်ဖျက်ရေးမှာအနိုင်ရအောင်လုပ်သွားမယ်အပြင်အစိုးရဘက်ကအပြည့်အဝထောက်ပံ့ကူညီသွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်။လက်တော်ရက်တွေမှာယောဂါကူးစက်ခံရသူအရေအတွက်တိတိတသားကြာဆင်းသွားပြီလို့တောင်ကိုရီးယားတာဝန်ရှိသူတွေကကြေညာထားတာပါ။တောင်ကိုရီးယားဟာတရုတ်နိုင်ငံပြည်ရင်ကူးစက်ခံရသူအများဆုံးဖြစ်နေပြီးတော့3ရက်ဆက်တိုက်3ဆလောက်ယောဂါကူးစက်မှုနှုန်းတိုးသွားခဲ့ပြီးစုစုပေါင်း893ဦးထိရှိလာခဲ့တာပါ။တောင်ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့နိုင်စင်သတင်းထုတ်ပြန်ချက်မှာတော့ယောဂါကူးစက်ခံရသူနောက်ထပ်60ဆန်းသက်သူရှိခဲ့တယ်လို့ဆိုထားပါတယ်။ယောဂါကူးစက်ခံရသူ80ရက်ခန့်နှုန်းကျော်ဟာနိုင်ငံထက်ကဆုတ်ထအကြီးဆုံးမျိုးဖြစ်တဲ့ဒီဂူးနဲ့သူ့ရဲ့ဘေးချင်းကရက်ကနော့ချ်ဂျုခေါင်ပြည်နယ်တွေကဖြစ်ပါတယ်။လူရေနှစ်တန်းခွဲရှိတဲ့ဒီဂူးမြို့လမ်းမတွေမှာနှာခေါင်စည်းတွေဝဲဖို့ဆိုင်တချို့မှာတန်းစီနေတဲ့လူတွေကလွယ်လို့ရက်တွေနဲ့ချီလူသူကင်းမဲ့နေတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတွေရရှိဖို့အတွက်နှစ်နိုင်ငံဆွေးနွေးနေကြတဲ့အကြောင်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှစ်ဦးစလုံးကဒီနေ့ပဲပြောဆိုကြပါတယ်
။ Our teams have made tremendous progress on a comprehensive trade agreement and I'm optimistic we can reach a deal
that will be a great.
နောက်နောက်ဖက်အကျိုးရှိစေမဲ့ကုံတွေရေးတဘောတူညီမှုရရှိဖို့နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရရှိနေတယ်လို့သဘောတူညီမှုရလိမ့်မယ်လို့လည်းအကောင်းမြင်မျှော်လင့်ထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အိန္ဒိယခီးစဉ်နောက်ဆုံးနေ့ဦးကြီးချုပ်မိုရီနဲ့နယူးဒယ်လီမြို့မှာဆွေးနွေးအပြီးမှာအဲ့ဒါလိုပြောဆိုလိုက်တာပါအမေရိကန်နိုင်ငံချုပ်ရဟတ ော်တည်မှုရခဲ့တာကိုလည်းသမ္မတ Trump ကကြေညာခဲ့ပါတယ်။အကြံဖတ်မှုတံပြန်ချေမှုရေး Internet Cyber လုံခြုံရေးနဲ့ရေးချောင်းတွာလာမှုလုံခြုံရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်သွားဖို့အတွက်ကိုလည်းသဘောတူညီမှုရရှိခဲ့တဲ့အကြောင်းသမ္မတ Trump ကပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းနိုင်ငံကုံတွယ်ရေးတိပိသာသာတိုးမြင့်သွားဖို့အတွက်သမ္မတ Trump ဆောင်ရွက်ခဲ့တယ်လို့နိုင်ငံဆက်ဆံရေးကလည်းအမြင့်ဆုံးအဆင့်ကိုရောက်နေပြီဆိုပြီးချီးကျူးပြောဆိုပါတယ်။အိန္ဒိယနိုင်ငံကိုနှစ်ရက်ကြာတရားဝင်ကြီးစင်ဖြစ်နေရောက်ရှိနေတဲ့အမေရိကန်သမ္မတ Donald Trump ဟာပထမနေ့တုန်းကတော့ဒီထောက်ပေါင်းများစွာသောအိန္ဒိယဒေသခံပြည်သူတွေကိုခရစ်ကတ်ကစားကွင်းကြီးအတွင်းမှာမိန့်ခွန်းပြောကြားခဲ့တယ်လို့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဗန်ဂန်ဒီရဲ့နေအိမ်ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းလေကြောင်းတိုက်ခတ်မှုအတွင် IS စစ်သွေးကြလေဦးထံမှနေကိုချေမှုန်နိုင်ခဲ့တဲ့အကြောင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်ဘက်အရာရှိတွေကပြောပါတယ်အမေရိကန်ကြောတောင်နောက်ခံပေးထားတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တပုံတွေအကြားတပတ်ကြာတိုက်ခတ်မှုတွေရှော့ချရေးသဘောတူညီချက်၄ရက်မြောက်လာချိန်မှာအခုလိုချေမှုန်ခဲ့တာပါအကြမ်းဖက်လှုပ်ရှားမှုချေမှုန်ရင်းဒီကနေ့လေကြောင်းတိုက်ခတ်မှုတစ်ခုကိုတော့ပါကစ္စတန်နိုင်ငံနဲ့နယ်စပ် IS တပ်ဖွဲ့တွေအခြေစိုက်တဲ့အာဖဂန်ကူနာပြည်နယ်ကိုပြစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအာဖဂန်ဆိုင်ရာအမေရိကန်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီးဆိုနီလက်ဂတ်ကTwitter လုံးမှုကိုရမရေးသားခဲ့ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအမေရိကန်အာဖဂန်နဲ့တာလီဘန်တို့ကြားသဘောတူညီမှုအတိုင်းလိုက်နာကျင့်သုံးနေတဲ့တစ်ချိန်တည်းမှာပဲအာဖဂန်ပြည်သူတွေကိုကာကွယ်ဖို့အတွက် IS အကြမ်းဖက်အဖွဲ့ပုံအောင်နေတဲ့နေရာအလုံးကိုအမြင့်ပြတ်ဆက်လက်ချေမှုန်းသွားမယ်အကြောင်းလဲဗိုလ်မှူးကြီးလက်ဂတ်ကအလေးပေးပြောကြားခဲ့ပါတယ်အာဖဂန်နိုင်ငံတော်ကပြစ်ခတ်တိုက်ခိုက်မှုတွေ9ရက်ကြာရပ်ဆယ်ရေးအမေရိကန်နဲ့တာလီဘန်အဖွဲ့အကြားပထမအဆင့်ယာယီသဘောတူညီချက်ကတော့စနေနေ့မှာအဆုံးသတ်မှာပါဒီပြစ်ခတ်ရပ်ဆယ်ရေးအောင်မြင်တော့အမေရိကန်ပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးနောက်တစ်ဆင့်ငင်းရေးသဘောတူညီချက်ကိုရှေ့တရင်မှာတည်းလက်မှတ်ရေးထုတ်ဖို့အစီအစဉ်ထားတာလည်းဖြစ်ပါတယ
် VOE American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီထိလိုင်းဒိုမီတာ70 kHz 1068 ည၊လိုင်းဒိုမီတာ19 kHz 1556ည၊လိုင်းဒိုမီတာ25 kHz 1196မှာတို့ကနေထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းနိုင်ငံခြားသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့အတွက်ကြိုးပမ်းနေကြတဲ့ပါတီတွင်းကိုယ်စားလှယ်ခုနှစ်ဦးဒီနေ့ညတောင်ကာရိုလိုင်းနားပြည်နယ်မှာအကြိမ်နဲ့စကားဆီတူကြဖို့ရှိပါတယ်။ပါတီတွင်းသမ္မတလောင်းအကျိုးရွေးကောက်ပွဲတွေကျင်းပနေတာမှာဗမာပြည်နယ်ထက်လွတ်တော်မဲဘန်နီဆန်ဒါစ်ဟာအစောပိုင်းအကျိုးရွေးကောက်ပွဲတွေမှာလိုပဲစနေနေ့ကကျင်းပတဲ့နီဗာဒါကော့ကက်စ်မှာလည်းဆက်ပြီးတော့အနိုင်ရခဲ့ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ခွင့်ရဖို့အတွက်ပါတီတွင်းလိုအပ်နေတဲ့ကိုယ်စားလှယ်မဲ့အရေးအထွတ်အများဆုံးရထားတာကြောင့်လက်ရှိမှာတော့ပါတီတွင်းသမ္မတလောင်းနေရာအတွက်ထိတ်ဆုံးမှရှိနေတဲ့သူပါဒါကြောင့်လည်းဒီကနေ့ညစကားစစ်တူပွဲမှာချန်နဲ့ကိုယ်စားလှယ်တွေကသူ့ကိုထိုးနှက်တာကိုခံရနိုင်ပါတယ်။ဒါပေမဲ့လူလူစစ်တမ်းတချို့မှာကတော့သူ့သမ္မတဂျိုးဘိုင်ဒန်ကိုလည်းအာယုံဆိုင်တိုက်ခိုက်နိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နေပါတာအကျိုးရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်ကမစ္စတာဆန်ဒါစ်နောက်မှာဒုတိယနေရာလိုက်ခဲ့တာဖြစ်ပြီးတော့ကိုယ်စားလှယ်မဲ့အရေးအထွတ်မှတော့တတိယအများဆုံးရထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်မှာလူလူထောက်ခံမှုအားကောင်းတဲ့ဘိုင်ဒန်အတွက်ဒီပြည်နယ်မှာတော့ဆန်ဒါစ်ထက်ထောက်ခံမှုပိုးပြီးတော့ရနေတာဖြစ်ပါတယ်။လက်ရှိမှာလူလူထောက်ခံမှုတိတ်မတွေ့ရသေးတဲ့ဘီလီယံနာတထေးကြီးတွမ်စတီယာအတွက်လည်းဒီပွဲမှာထောက်ခံမှုရလာနိုင်ခြေရှိပြီးတော့တခြားကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့အင်ဒီယနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဟောက်ပီးပူဒီချက်မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလီဇဘက်သ်ဝါရန်မင်နီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီကလိုဘက်ချာတို့ထက်ကျော်ပြီးတော့ဒီတောင်ကာရိုကာရိုလိုင်းနာပွဲမှာရှေ့ကိုရောက်သွားနိုင်တယ်ဆိုပြီးတော့လူလူစစ်တမ်းတွေကဖော်ပြနေကြပါတယ်ရှင်
အမေရိကန်ဟောလိဝုဒ်အထင်ကရလုပ်ငန်းရှင်ဟောင်းဖြစ်တဲ့ Harvey Weinstein ကိုလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ Harvey Weinstein ကိုတချိန်ကဩဇာကြီးတဲ့ထိတ်သည့် Hollywood လုပ်ငန်းရှင်ကြီးအဖြစ်ကနေအဆုံးသတ်သွားစေတယ်လို့လိမ့်မိုင်းဆိုင်ရာထိပါစော်ကားမှုတွေကိုဆန့်ကျင်လှုပ်ရှားတဲ့ Me Too လှုပ်ရှားမှုအတွက်လည်းအောင်းပွဲတရဖြစ်ပါတယ်။အသက်69နှစ်အရွယ် Harvey Weinstein ကိုမတိမ်မှုလိမ့်မိုင်းဆိုင်ရာပြစ်မှုဆွဲချက်တစ်ခုနဲ့အပြစ်ရှိကြောင်း New York တရားရုံးကစီရင်ချက်ချခဲ့တာပါ။ Weinstein ဟာလိမ့်မိုင်းဆိုင်ရာအကြမ်းဖက်အမျက်ထုတ်ခဲ့တဲ့ဆိုတဲ့အပြင်းထန်ဆုံးပြစ်မှုဆွဲချက်ကနေတော့လုပ်ခွင့်ရခဲ့ပါတယ်။ Weinstein ရဲ့လိမ့်မိုင်းဆိုင်ရာမလျော်မကန်ထိပါစော်ကားခံရတဲ့ဆိုပြီးအမျိုးသမီး80နေပါကဆွဆွဲထားတာပါ။ Weinstein ဟာသူကျိုးလွန်ခဲ့တာတွေအတွက်တာဝန်ခံရတာဖြစ်ကြောင်းသူကျိုးလွန်ခဲ့သူတွေအပေါ်မှာ ဩဇာတုံးချိန်ချမှုမဒိမ်မှုကိုဒီလက်ရောက်ကျူလွန်မှုလဲဖျားမှုအရှက်ရစေမှုစတဲ့ပြစ်မှုတွေကျူလွန်ခဲ့တယ်လို့နယူးယောက်ခရိုင်အစိုးရရှင်းနေကိုင်ဗန်စ်ကပြောပါတယ်။ဟာဗီဝိုင်းစင်းဟာအပြစ်ဒဏ်ကိုလာမယ့်မတ်လ၁၀ရက်နေ့ကနေစတင်ကြားခံရမှာဖြစ်ပြီးတော့ထောင်နဲ့၂၅နှစ်ထိကြားခံရနိုင်ခြင်းရှိတာပါဝိုင်းစင်းကတော့သူ့အနေနဲ့ဒီလိုပြစ်မှုတွေကိုကျူလွန်ထားတာမရှိဘူးလို့
taping swinu wadi at Zimbabwe Jovani B. Uapatamaga you drink yibar and an yu pichare, pinte, Germany ne, and a Russian and a jama at the bottom of Jacaromea de Bulu, to keep them ra, reach up the Aduanga tikini piosu like pare. Lame di much lang naya nema, Russia, pinte, Germany gown on your power bureau, Syria ye, Lina, taping swinu wet Zimbabwe jango, to keep them ra, Aduanga, pigates ni nidunga, jinagera, pipare. တမက်ပြည်သက်သမ္မတအီမန်နျူအယ်မက်ခရိုနောက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားမှာသဘောတူညီချက်မရနိုင်သေးပဲဖြစ်နေတဲ့အကြောင်းအဇာဘိုင်ဂျန်နိုင်ငံကိုမထွက်ခွာခင်သတင်းစာရှင်းလင်းပွဲမှာမစ္စတာအဒိုဝန်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါတကယ်လို့လေးနိုင်ငံထိပ်သီးဆွေးနွေးပွဲဖြစ်မလာရင်တော့ရုရှားသမ္မတပူတင်နဲ့ပဲတူရကီနိုင်ငံမှာတွေ့ဆုံ ပြန်လည်သိမ်းယူနိုင်ဖို့အတွက်ရုရှားကြောထောင်းနောက်ခံပေးထားတဲ့စီးရီးယားအစိုးရတပ်ဖွဲ့တွေကဒီလရဲမှာအကြီးအကျယ်ထိုးစစ်ဆင်နေတာမှာဒီစီးရီးယားသဘုံတွေကိုကူညီပေးနေတဲ့တူဂီတပ်ဖွဲ့တွေလည်းတိုက်ခိုက်ခံရတာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်လည်းတူရကီနဲ့ရုရှားကိုယ်စားလှယ်ရီးစီးရီးယားရေးစစ်ဆင်နေနိုင်တာတွေဖြစ်လာတာပါ ဒေသခံတက်တန်းလောက်အိုးအိမ်တွေထွက်ပြေးနေကြတဲ့အစ်လစ်ဒေသအတွင်းတိုက်ခိုက်မှုတွေဟာအလွန်အမင်းစိုးရိမ်စရာအခြေအနေကိုရောက်နေတဲ့ဆိုပြီးကုလသမဂ္ဂကလည်းတနင်္လာနေ့တုန်းကထပ်မံသတိပေးပြောဆိုထားပါတယ်ရှင်
ဥရောပသမဂ္ဂအယူထက်ကနေပြည်ထောင်ငံပြည်ခေတ်လာကနှုတ်ထွက်သွားပြီးတဲ့နောက်ပြည်ထောင်ငံရဲ့အယူကြားလှုပ်လှက်တဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့အယူအဖွဲ့ဝင်ဝင်ကြီးတွေခက်ခဲခဲနဲ့ညှိနှိုင်းရအောင်ပါနှစ်ဖက်ကုန်သွယ်တဲ့နေရာမှာအယူရဲ့စံတမ်းမှတ်ချက်တွေဖြစ်တဲ့အစိုးရဘက်ကထောက်ပံ့ကူညီမှုတွေကနေတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စံတမ်းမှတ်ချက်တွေအထိပါဝ ောင်းလဲပါတယ်လို့ပြောဆိုထားပါတယ်
အင်္ဂလိပ်ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့လမ်းလောင်လို့ပြောပြခဲ့ကြတာပါရှင်။အခုနောက်ဆင်ကြရမယ့်သတင်းလာလေးထဲမှာတော့မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးနေတဲ့နောက်ဆုံးရအခြေအနေတွေကိုပြောပြပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာမရှိသေးပေမဲ့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်။ဒါအပြင်ယောဂါပိုးကူးစက်ခံရမှုရှိမရှိစစ်ဆေးတည်ပြုနိုင်ဖို့လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေလည်းပြည်တွင်းမှာအဆင့်သင့်ရှိနေတဲ့အကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကပြောပါတယ်။တစ်ဆက်တည်းလူပေါင်း900နီးပါးလိုက်ပါလာမဲ့အပျော်စီးသမောတစ်စင်းမြန်မာနိုင်ငံကိုမက်လာဇန်မှာစိုက်ကပ်မှာဖြစ်လို့လိုအပ်တာတွေကိုစီစဉ်ပစ်စင်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့သတင်းတောက်စုစုကပြောပြမှာပါရှင
် COVID-19 စောင့်ကြည့်တဲ့တန်တရားလူနာမြန်မာနိုင်ငံမှာမရှိသေးပေမဲ့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်မနေ့ည8နာရီအထိမှာဆိုရင် COVID-19 ယောဂါနဲ့ပတ်သက်ပြီးတော့တန်တရားလူနာလည်းတမရှိပါဘူးစောင့်ကြည့်လူနာဖြစ်တမကူတာတဲ့လူနာတက်လည်းမရှိပါဘူးအခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာတော့ COVID-19 ယောဂါတခွဲတည်းပြုတာမတွေ့ရှိသေးတော့လေကျမတို့ယောဂါဆောင်ကျက်ကျက်ဆက်ကျင်လောက်အောင်ကျမတို့ဆက်လက်ပြီးအရှင်ဦးကြီးပြီးတော့ဆောင်ကျက်ရှိပါတယ
်အခုလ23ရက်ကနေ19ရက်အထိရန်ကုန်မြို့ကို9ရက်ကြာလာရောက်လည်ပတ်ခဲ့တဲ့အသက်34နှစ်အရွယ်ကိုရီးယားနိုင်ငံသူကို COVID-19 လူနာအဖြစ်နဲ့ကိုရီးယားနိုင်ငံကပြီးခဲ့တဲ့တနင်္ဂနွေနေ့မှာအတည်ပြုခဲ့ပါတယ်အဲ့ဒီအမျိုးသမီးဟာမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တာကြောင့်သူနဲ့အနီးကပ်နေထိုင်ခဲ့သူ9ဦးနဲ့သူတို့ရဲ့မိသားစုဝင်15ဦးပေါင်း22ဦးတို့ကိုတက်ဆိုင်ရာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကတိကျထားရှိပြီး14ရက်ကြာစောင့်ချက်ကြည့်ရှုသွားမယ်လို့ပြောပါတယ်လာမယ့်မတ်လ4ရက်မှာဖူခက်ကနေမြန်မာနိုင်ငံနဲ့ဝင်ရောက်ဆိုင်ကပ်မယ်အပျော်စီးသင်္ဘောနဲ့ပတ်သက်ပြီးတက်ဆိုင်ရာဝန်ကြီးဌာနတွေပေါင်းဆက်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကဆိုပါတယ်
မြန်မာနိုင်ငံမှာတော့ဒီအကျော်စီးသင်္ဘောစိုက်ကပ်မဲ့ကိစ္စကတော့မတ်လ4ရက်နေ့မှာတော့စိုက်ကပ်ဖို့ဒီ plan တွေတော့ရှိနေပါတော့။ဒါတွေကလည်းသူကအခုနေနေညာဂျက်စီမှာတော့မဟုတ်ဘူး6လကနေကြိုးပြီးတော့ plan လုပ်ထားတဲ့ကိစ္စတွေဖြစ်တယ်။ဒါအပြင်ပတ်သက်လို့ဒီမှာလည်းသက်ဆိုင်ရာဝန်ကြီးဌာနတွေအဖွဲ့အစည်းတွေကျွန်တော်တို့ပေါင်းစပ်ညှိနှိုင်းပြီးတော့အကောင်းဆုံးအကြီးအကဲတွေကိုကျွန်တော်တို့လ ုံးဆောင်နေပါတယ်ဘယ်တော့ပြောလို့ရပါလဲဒီနေ့ကျမတို့ဝန်ကြီးဌာနအစည်းအဝေးမှာဒါကိုကျမတို့အသေးစိတ်ရှင်းပြပါမယ်အဲ့ဒါကိုကြာရင်ထုတ်ပြန်ပါမယ်
အဲ့ဒီအပျော်စီးသင်းပေါ်မှာခရီးသည်900နီးပါးနဲ့သင်းပေါ်အမှုတန်းပေါင်း400နီးပါးပါဝင်ပြီးအသေးစိတ်အချက်အလက်တွေကိုစုံစမ်းနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်မြန်မာနိုင်ငံတွင်းမှာအခုချိန်ထိ COVID-19 ကိုရိုနာရောဂါကူးစက်မှုလုံးဝမရှိသေးပေမဲ့ရောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားပါတယ်။တန်လျာနဲ့ဆောင်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုအခုလ20ရက်နေ့ကစပြီးမြန်မာနိုင်ငံထဲမှာပဲစစ်ဆေးအတည်ပြုလာတာပါ။အခုလိုစစ်ဆေးအတည်ပြုနိုင်မှုအတွက်လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလုံလောက်အောင်စုထားပြီးလက်ရှိအချိန်မှာဓာတ်ခွဲနမူနာပေါင်း1000ချို့ကိုစစ်ဆေးနိုင်မှုအတွက်အဆင်သင့်ဖြစ်နေပြီလို့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာဦးမဆွေတင်ကပြောပါတယ်
အမားတို့ကတော့စစ်ဆေးနဲ့ဗီရေးချက်တွေကိုလုံလောက်အောင်စုထားတယ်။နောက် PPE ပေါ့နော်။အဓိကအမားတို့ကဟိုဒီတိုင်းကင်တွဲလို့မရတဲ့ကြောင့်မလို့ personal protective equipment PPE ကိုအပြည့်အစုံဝတ်ပြီးတော့မှကင်တွဲရတဲ့ကြောင့် PPE ကိုစုထားပါတယ်။ sample run ပို့လဲဟိုလက်ရှိမှာတော့အဲဒီ case ပေါင်းပေါ့နော်1000ကျော် run နိုင်အောင်အမားတို့လက်ထဲမှာဗီရေးချက်တွေရှိနေပါတယ်ဟုတ်။
ကျမရင်းနဲ့အာကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျမရင်းနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးကျမရင်းအသိပညာပေးနှူဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း36နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 25ရက်မနက်ပိုင်းစရင်အရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။သာဟာကဘာလှည့်အပျော်စီးသင်းမော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့တည်ဆုံးသူ4ဦးရဲ့စီးရင်ကိုပါထက်ထွက်ထားတာဖြစ်ပြီးတည်ဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ
်။မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုသတိနဲ့စောင့်ကြည့်နေတဲ့အခြေအနေကိုစုစုပြောပြသွားတာပါရှင်။အခုလိုကဘာတလွားနဲ့ဒေသရင်းတွေမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံပြည်ရင်ဒုတိယအဆိုးဆုံးကူးစက်ခံနေရတဲ့တောင်ကိုရီးယားအပါအဝင်အီတလီ၊အီရန်စတဲ့နိုင်ငံတွေကိုကြည့်ရင်ဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလာတဲ့သူတွေဒါမှမဟုတ်တရုတ်ကပြန်လာတဲ့သူတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုတွေ့ခဲ့ရတယ်လို့ကူးစက်ရောဂါအထူးကဒေါက်တာဇေယာတက်ကပြောပါတယ်။လူလူချင်းကူးစက်တဲ့ COVID-19 ကိုဒီတိတိယောက်ယောက်ထိမ့်ချုပ်နိုင်မဲ့နီလန်းရဲလို့ဘာတွေရှိမလဲ။တခြားရာသီတုပ်ကွေးအမျိုးအစားနဲ့ရောဂါလက္ခဏာဘလို့ကွာခြားသလဲ။ဒီအကြောင်းကိုဒီ VOA ကနေပြီးတော့ American ပြည်ထောင်စုနယူးယောက်မြို့ဆေးဝါးကုသမှုဌာနကဒုတိယဥက္ကဋ္ဌကုသယောဂအထုကုဒေါက်တာဇေယာသက်ကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။တောင်ကိုရီးယားကိုပြီးတော့ကျွန်တော်တို့ကခေါ်တာ Second Epicenter လို့သတ်မှတ်လိုက်တာပေါ့နော်။ဒီမြို့အသေးသေးလေးတစ်ခုမှာမြို့သေးရဲ့ဆိုမှလည်းသူကကျွန်တော်တို့ပမာနိုင်ငံရတွက်လို့ရှိရင်တော့ပကူတို့ပြည်တို့တို့နေရာမျိုးပေါ့နော်။ဆိုတော့အဲ့လိုနေရာမှာလူပေါင်းအခုဆိုရင်တော့900နီးပါးလောက်ထိဖြစ်သွားပြီးတော့သေတဲ့လူက900လောက်ရှိပြီဆိုတာ confirm သူတို့လုပ်လာရပေါ့လေတရုတ်ပါတော့ဟုတ်တယ်တောင်းနဲ့ချီပြီးတော့ infective ဖြစ်ပြီးတော့ထောင်နဲ့ချီသေတယ်ဒီမှာ900ကျော်ခု900နီးပါးကတ်လာတယ်900ယောက်သေဆိုတော့ဒါတော်တော်လေးကိုစိုးရင်တရားအကြောင်းအရာတစ်ခုဖြစ်တယ်ဘာကြောင့်ဒီလိုကူးစလဲပေါ့တရုတ်ကနေတဆင့်တောင်ကိုရီးယားရောက်သွားလာလဲပေါ့ဆိုတော့ဒီ Wuhan area မှာလူပေါင်းမြောင်များစွာနိုင်ငံပေါင်းမြောင်များစွာနိုင်ငံသားတွေရှိနေပါတယ်။ဘာလို့ဆိုတော့အလုပ်အလုံတရာမှာအဆင်ပြေတဲ့နေရာကြီးတစ်ခုဖြစ်နေအောင်။ဆိုတော့ကိုရီးယားတွေဒီတရုတ်တွေနဲ့အများကြီး business လုပ်တဲ့လူတွေဖြစ်ပါလိမ့်မယ်။ဆိုတော့အဲ့ဒီအခုကိုရီးယားဖြစ်တဲ့ကိစ္စကတော့အခုလောလောဆယ်မှာ epidemiology data မထွက်လာသေးပါဘူး။ကျွန်တော်တို့သိတဲ့တစ်ချက်ဒီ church မှာသွားပြီးတော့ connection ရှိတယ်ဆိုတာပဲကျွန်တော်တို့သိတာပါ။
ကူးစက်ခံရသူကသူကယောဂလက္ခဏာမပြပဲကူးစက်ခံနေရတယ်ဆိုတော့ဒါပေမဲ့အဲ့တော့တကယ်တမ်းဒီကူးစက်မှုအခြေအနေပေါ့နော်တောင်ကိုရီးယားပဲဖြစ်ဖြစ်ဒီကူးစက်ခံနေရတဲ့နိုင်ငံတွေရဲ့အခြေအနေကြည့်လို့ရှိရင်ဟိုပါပေါ့အယမ်းမြန်ဆန်ပြီးတော့ဟိုတိတ်ဆုံးသူတွေလည်းရှိတဲ့ခါကျသူ့ရဲ့ယောဂလက္ခဏာအတိအကျကိုရောဆရာတို့စေပညာလောကမှာသိရပြီလား
ယောဂလက္ခဏာအတိအကျတော့အခုချိန်ထိကတော့ဒီယောဂနှစ်ခုဒီ influencer နဲ့ဒီဟာနဲ့ဒီ corona covid-19 နဲ့ပုံမှန်အဖြစ်အတူတူပဲဘယ်လိုမှဖွဲလို့မရအောင်ကျွန်တော်တို့ကြည့်ရလို့ရှိရင်ဆိုတော့ကျွန်တော်တို့ဖွဲလို့ရတာတစ်ချက်ပဲရှိတာအခုကကျွန်တော်တို့ဒီလူနာတယောက်ကိုကျွန်တော်စဉ်းစားမှာလာတယ်ဒါမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကမေးတာ travel history နောက်ပြီးတော့ဒီလို exposure ဖြစ်နိုင်တဲ့လူတွေရှိသလားပေါ့နော်ဒါမျိုးပဲကျွန်တော်တို့ကမေးတာပေါ့လေအဲ့လိုမျိုးခွဲလိုက်တာပေါ့လက္ခဏာရတော့ဘယ်လိုမှဖွဲလို့မရပါဘူးနောက်တစ်ခုကျွန်တော်တို့ပြီးရတဲ့တစ်ချက်ကဒီယောဂါဒီ SARS ဆိုရင်တော့လူတွေသိကြတယ် severe illness ဖြစ်တဲ့ဒဇီးနဲ့ကွာတဲ့တစ်ချက်ကသူက upper respiratory tract ရှိတယ်ဖြစ်တဲ့အတွက်ကြောင့်ကိုယ်လုံးကမြန်နိုင်အရမ်းမြန်ပါ
ဒီကိုရိုနာဗိုင်းရပ်စ်ပိုးကလေယာဉ်နေပေါ့နော်အခုကလူလူချင်းကူးတယ်ဒါပေမဲ့ဒီလေယာဉ်နေလဲကူးတယ်ဆိုတာမျိုးဟောဖြစ်လာပြီလားရှင်
ကျွန်တော်တို့လက်ရှိအခြေအနေထိကတော့လေယာဉ်နေတစ်ဆင့်ကူးတယ်ဆိုတော့ airborne transmission တော့ကျွန်တော်တို့ဂုဏ်သတိကိုတော့ဘယ်သူမှ confirm မလုပ်သေးပါဘူး expert opinion နေလဲအများကြီးသူတို့စမ်းသပ်နေတဲ့အရာတော့ကျွန်တော်လေယာဉ်နေကူးတယ်ဆိုတာ flu လိုဟာမျိုးပေါ့လေ flu လိုဟာမျိုးဆိုလို့ရှိရင်တော့ဟိုရှိသမျှဟာတွေအကုန်လုံးက case ရဝုန်းနေတဲ့တခါပုံစုံပြီးပေါ်ချလာတယ်မှာဒါမျိုးပေါ့နော်ဆိုတော့အခုကတော့ကိုရီးယားမှာဖြစ်လာတာမှာဒီလိုမျိုးလေးနှစ်ခုမှာစပြီးဖြစ်တယ်အီတလီမှာဖြစ်တယ်နော်သန်အီတလီမှာဖြစ်တယ်ဒီတရုတ်လူမျိုးတွေကနေပဲတစ်ဆင့်ကူးလာတာလားလေထဲကနေကူးလာတယ်လို့တော့ဒီနေ့ဒီချိန်ထိ including WHO ပေါ့နော်မကြင်ညာသေးပါဘူး
okay. အဲ့တော့အဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်တဲ့ပုံစံပေါ့နော်တရုတ်နိုင်ငံမှာဆိုသူတို့ကဒီမျိုးတွေအိမ်ကြီးအကုန်လုံးကိုသူတို့ကပိတ်လိုက်တာပေါ့နော်အကုန်လုံးဘယ်သူမှမဖွဲရဘူးဒီလိုထိန်းချုပ်တဲ့ပုံစံမျိုးကိုတခြားအခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတဲ့နိုင်ငံတွေဒီလိုမျိုးထိန်းချုပ်လာမယ့်အလားအလာတွေရောဘယ်လိုရှိလဲရှင
်ဒီကိုရိုနာဒီလူအနေလူကိုတစ်ဆင့်ကူးရဲဆိုပြီးတော့ principle ကိုလက်ခံထားသည်ရတော့ဒါအကောင်းဆုံးနည်းလမ်းquarantine လုပ်ခြင်းဒီအကောင်းဆုံးနေရာတစ်ခုပဲလို့သတ်မှတ်လို့ရပါတယ်မှာ။ဘာဖြစ်လို့လဲဆိုတော့ vaccine ဆိုတာမပေါ်သေးပါဘူး။ okay ဆေးဆိုတာလည်းမပေါ်သေးပါဘူး။ okay လူတွေသုံးကြရတယ်ဆေးတွေသုံးကြရတယ်ဆိုတော့တရုတ်ပြည်မှာဒါ experimental လုပ်နေကြတာပါ။ဘယ်သူမှတရားဝင်ထုတ်ပြန်ခြင်းမရှိပါဘူး။ဆိုတော့ဒီ vaccine ပေါ်မှသာလေရောဂါတစ်ခုကိုကောင်းကောင်းလေးထိန်းလို့နိုင်မှာပါ။ဆေးပေါ်ရုံနဲ့တော့ထိန်းရတာတခါလေးဖြစ်ပါလေ။ဒီတရုတ်ပြည်မှာသူတို့ဒါကြောင့်မို့ကျွန်တော်တို့သုံးတဲ့စကားလုံးတွေပေါ့နော် blanket isolation လို့မှာပြောလုံးချလိုက်တာတမျိုးလုံးဆိုလို့ပိတ်ချလိုက်တာဟိုတစ်ဖက်တစ်လမ်းကြည့်လို့ရှိရင်တော့ဒီ US ဆိုထားပါတော့နော် European country တွေမှာလုပ်ဖို့ချန်စာတော့ဒါမျိုးခက်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တခြား aspect တွေအနေနဲ့မကြိုက်တဲ့လူတွေအများကြီးရှိပါလိမ့်မယ
် American New York ဆေးဝါးကုသဌာနကဒီဒုတိယဥက္ကဋ္ဌဒေါက်တာဆေယာတက်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာအနှံ့မှာပြန့်နှံ့မှုတိုးလာနေတာကြောင့်ကမ္ဘာနိုင်ငံတကာ stock ဈေးကွက်တွေရိုက်ခတ်ပြီးတော့ဒီ stock ဈေးတွေလည်းအတော်လေးကိုထိုးကျသွားပါတယ်။တရုတ်နိုင်ငံနဲ့ယောဂပိုအဆိုးဆုံးကူးစက်ခံရတဲ့တိုင်းပြည်တွေမှာယောဂထိန်းချုပ်နိုင်ရေးဆောင်ရွက်ချက်တွေကြောင့်လည်းကုန်ထုတ်လုပ်မှုကိုထိခိုက်တာတွေခီးသွွားလုပ်ငန်းနဲ့တခြားအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်တာတွေရှိနေပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကကမ္ဘာကပ်ယောဂသဘောမျိုးဖြစ်လာနေတဲ့အချိန်မှာပဲကမ္ဘာစီးပွားရေးအပေါ်မှာဘယ်လိုသက်ရောက်မှုရှိလာသလဲ VOA သတင်းတောက်အဒီတာဒန်နယ်လာရီပေးပို့ထားတဲ့သတင်းကိုကိုသားညုံဦးကပြောပြမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်ဟာအရှေ့အလယ်ပိုင်းနဲ့ဥရောပဒေသအထိပြန့်နှံ့လာခြင်းမှာပဲအမေရိကန်ဥရောပအာရှတလွှားက stock ဈေးကွက်တွေကိုအတော်လေးထိခိုက်သွားခဲ့ပါတယ်။ဒီဗိုင်းရပ်စ်ကြောင့်ကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာနိုင်တဲ့အတွက် stock ဈေးကွက်တွေမှာဝါရိုက်ခတ်မှုဖြစ်လာတယ်လို့ American Enterprise Institute က Desmond Lordman ကပြောပါတယ
်။ The market is now coming to
ယောဂကူးစက်မှုကအမြင့်ဆုံးအခြေအနေကိုရောက်လာပြီဆိုတော့ဈေးကွက်မှာရိုက်ခတ်မှုဖြစ်လာပါတယ်။ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာထုတ်ကုန်လုပ်ငန်းတွေကိုထိခိုက်တာအပြင်ခီးသွွားလုပ်ငန်းတွေကိုလည်းရိုက်ခတ်လာတာအဲ့ဒီကနေအားလုံးကိုသက်ရောက်မှုရှိလာတဲ့သဘောပါပဲ
။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကြောင့်အာဏာပိုင်ဘက်ကလည်းယောဂထိန်းချုပ်ရေးတွေနဲ့အသွာလာကန့်သတ်မှုတွေလှုပ်လာပြီးတော့အဲ့ဒီကနေကုန်သွယ်ရေးကိုပါထိခိုက်လာစေပါတယ်။အထူးဖြစ်တော့ကမ္ဘာဒုတိယစီးပွားအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကုန်သွယ်ရေးကိုထိခိုက်နေပါတယ်။
What we have in China is a situation where 150 million
people are locked up. ဘူးဆိုရင်တရုတ်ပြည်မှာလူရေ150ကိုသွားလာပိတ်ပင်ကန့်သတ်ထားလိုက်ရပါတယ်။ဒါကြောင့်နေသိကူမှာနေပြန်တဲ့လူတွေအနေနဲ့သူတို့ရဲ့လုပ်ငန်းခွင်တွေကိုမပြန်နိုင်တော့ပါဘူး
။အခုလက်တလောစီးပွားရေးကုမ္ပဏီတွေကဒီတန်းကိုခံရတယ်လို့မကြခင်ကြရင်တော့အခြားစားသုံးသူပြည်သူတွေကိုပါသိအောင်မှုတွေရှိလာမယ်လို့ bankrate.com က Mark Hamrick ကပြောပါတယ
်။ We're going to see real economic impacts.From this outbreak, we've already seen that
the virus has been spread to the entire world. ခုတွင်ကြုံနေရပါပြီ။ဥပမာဆိုတော့ iPhone ထုတ်လုပ်မှုတွေကိုမကြခင်မှာထိခိုက်တက်ရောက်မှုတွေရှိလာမယ်လို့ Apple ကပြောနေပါပြီ
။တချို့ကတော့စီးပွားရေးကြီးရဲ့ပြင်းလာမယ်ဆိုတာကိုလက်ခံပေမဲ့ရည်ရွယ်ပါပဲလို့သုံးသပ်ပါတယ်။ Mark Hamrick ကတော့အခုလိုမျိုး coronavirus ဟာ hurricane လို့ပါပဲတဲ့။ပြီးသွားရင်တော့ပြန်ကောင်းလာပြီးတော့တဖြည်းဖြည်းပုံမှန်ပြန်ရောက်သွားမယ်လို့ဆိုပါတယ
်။ For investors who are only focused on the short term,these are very real impacts.
ဒီမှာနဲ့ရင်းနှီးမြှုပ်နှံသူတွေအတွက်တော့တကယ်ကိုထိခိုက်မှုရှိမှာပါ။အလယ်လက်နဲ့ရေရှည်အတွက်မှန်းသူတွေကတော့ဒီခြေအနေထက်ကျော်ပြီးကြည့်ကြမှာပါ
။သူသက်သည့် Desmond Lordman ကတော့တရုတ်နိုင်ငံမှာအတော်ကြာတဲ့အထိကိုရိုက်ခတ်မှုတွေရှိအောင်မယ်လို့သူကယူဆပါတယ်။စီးပွားရေးကုမ္ပဏီတွေအနေနဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုတရုတ်ကပဲမှီနေလို့မဖြစ်တော့ဘူးဆိုပြီးတော့ယူဆလာကြမှာပါတဲ့
။ Companies will
draw lessons from this experience.
ဒီ company တွေကဒီဖြစ်ပျက်တွေ့ကြုံကနေသင်ခန်းစာတွေယူကြမှာပါကျွန်တော်ထင်တော့ပြည်ရဲ့ရေရှည်စီးပွားရေးကိုပါထိခိုက်သွားနေမှာလေဒါနိုင်ငံသားချင်းပြည်ပြုံတယ်မှုတွေကိုဆွဲဆောင်မှုကောင်းတဲ့အခြေအနေမျိုးပေါ့
ကိုရိုနာဗိုင်းရပ်စ်လိုမျိုးနင်းနမိတ်စီးတွေကိုဖြတ်ပြီးတော့တကမ္ဘာလုံးကိုစီးပွားရေးအနှောက်ယှက်ပြုတဲ့ယောဂပိုးကမ္ဘာမှာထပ်ပြီးတော့ကျောင်းဝကောင်ကျောင်းဝနိုင်ပါတယ်ဒါကြောင့်လည်းပဲအခုယောဂစကူးဆက်မှုတွေကနေပြီးတော့တိုင်းပြည်တွေစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့ဘလို့သင်ခန်းစာထုတ်ယူကြမလဲနောက်ဖြစ်လာနိုင်သေးတဲ့အခုလိုမျိုးအကျက်တဲအစိုးကြီးတွေကိုကမ္ဘာစီးပွားရေးကဘလောက်ထိကျဉ်းနှံခံနိုင်မလဲဒါတွေကတော့စဉ်းစားရမယ့်အချက်တွေဖြစ်တယ်လို့သူတည်တည်တွေကပြောပါတယ်ခင်ဗျာ
ကိုတာညုံပြောပြခဲ့တာပါရှင်ညနေခင်းသတင်းအချင်းချုပ်ကိုနားမစင်ခင်မှာအခုမကြခင်နိုင်ပိုင်းအတွင်းမှာထုတ်လွှင့်ပေးမယ့်တိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပါစေရှင
်ဘောရှ်ရက်ဖျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြောင်းလဲလွှတ်တော်ကိုတင်သွင်းထားပြီးတော့အခုဒီရပိုင်းအတွင်းမှာပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်အနာရအနေဒီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲအခုဒီတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်မှာမလားအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ညကိုနိုင်ခွဲမှာထုတ်လွှင့်ပေးမယ့်ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဒီညပိုင်းစီစဉ်တွေမှာတော့ဒီထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။လိုင်းတိုမီတာ25 kHz 11965၊လိုင်းတိုမီတာ32 kHz 9303၊လိုင်းတိုမီတာ51 kHz 5885ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။အခုအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင
်။အီချင်းနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟာဟိုစနီမူဘရက်အသက်90နှစ်အရွယ်မှာကွယ်လွန်သွားပါပြီ။သူကွယ်လွန်ချောင်းကိုတော့နိုင်ငံပိုင်ရုပ်မြင်သံကြားကဒီကနေ့ပဲကျင်းပတာပါ။မစ္စတာမူဘရက်ဟာအီချင်းနိုင်ငံကိုနှစ်ပေါင်း30နီးပါးအုပ်ချုပ်ခဲ့တာဖြစ်ပြီးတော့2011ခုနှစ်မှာတော့သူ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့လူ့ဆန္ဒပြပွဲတွေဆက်ရှိရကြအပြင်းထန်ဖြစ်ခဲ့ပြီးအာနာကနေဖယ်ရှားခံခဲ့ရတာပါ။အီဂျစ်လက်တမှာတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာလီတက်အကြီးအကဲတာဝန်နဲ့ဒုတိယကာကွယ်ရေးဝန်ကြီးတာဝန်တွေကိုလည်းထမ်းဆောင်ခဲ့တဲ့သူဖြစ်ပါတယ်။1985ခုနှစ်သမ္မတအန်ဝါဆဒက်လက်ထက်မှာဒုသမ္မတဖြစ်လာခဲ့ပြီးတော့သမ္မတဆဒက်အစ္စလာမစ်အစွန်းရောက်တွေရဲ့လှုပ်ချန်တက်ဖြတ်မှုကြောင့်1981ခုနှစ်အောက်တိုဘာလမှာတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းမှာတော့မစ္စတာမူဘရက်အီဂျစ်နိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသရင်းတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်တဲ့သူတွေကျိုးလာနေပြီးတော့ဒီအခြေအနေကြောင့်ပဲကမ္ဘာတဝန်းအဆုရှေယာဈေးကွက်တွေလည်းအကြီးအကျယ်ကျဆင်းသွားပါတယ်။အဆုရှေယာဈေးတွေကျဆင်းသွားတဲ့အချိန်ထဲမှာပဲဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာ3,500ရာပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုထားပါတယ်။ဂျပန်အဆုရှေယာဈေးတွေကတော့ဒီကနေ့မှနှစ်ရက်ဆက်တိုက်အရှုံးပေါ်ခဲ့တာပါ။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့သေဆုံးတဲ့သူ82ဦးနဲ့ကူးစက်ခံရတဲ့သူ908ဦးထပ်တိုးလာတာကြောင့်ဒီဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ပွားတဲ့လွန်ခဲ့တဲ့2လကစလို့အခုဆိုရင်နိုင်ငံအတွင်းမှာသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရတဲ့သူ9500ကျော်သွားပြီဖြစ်ပါတယ်။တရုတ်နိုင်ငံပြင်ပမှာကူးစက်မှုတွေကတော့တရုတ်နိုင်ငံမှာအဆိုအားတောင်ကိုရီးယားနိုင်ငံမှာအဆိုအားဆုံးရှိနေပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့တက်စတာဝင်းဒီရက်ဖြစ်ပါတယ်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.